ကိုရနိုင်ကြောပြတော်ရပါရှင်မြန်မာနိုင်ငံရဲ့စေတက္ကသိုလ်ပညာရေးစနစ်ကိုကဘာကလက်ခံတဲ့အဆင့်တန်းဖြစ်အောင်လာမယ့်ခုနှစ်အတွင်းအချိန်မီပြုပြင်ပြောင်းလဲဖို့လိုတယ်လို့နယူးယောက်ခြေဆိုင်မြန်မာအမေရိကန်စီးပညာအသင်းကတိုက်တွန်းလိုက်ပါတယ်နယူးယောက်မြို့မှာမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့အချိန်မြန်မာပြည်ရဲ့ပညာရေးကျမ်းမာရေးကဏ္ဍမှာပြန်ပြီးအကူအညီပေးကြဖို့ပြပရောက်မြမပြည်ဘွားဆရာဝန်တွေကိုတောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းတိုက်တွန်းစင်မှာပြောဆိုလိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့တောင်ဆန်းစုကြည်ကစက်တင်ဘာ19ရက်ပြီးခဲ့တဲ့စနေနေ့နယူးယောက်မြမအတိုင်းဝိုင်းနဲ့တွေ့ဆုံခြင်းမှာမြမအမေရိကန်စီးပညာအသင်းကအကြံပြုချက်စာရန်တစ်စောင်တင်သွင်းခဲ့ပြီးမြမနိုင်ငံကစီးတက္ကသိုလ်တွေရဲ့ပညာရေးစနစ်ကိုကဘာကလက်ခံတဲ့အစဉ်တန်းဖြစ်အောင်လာမယ့်ခုနှစ်နှစ်မတန်ခင်အချိန်မီပြုပြင်ပြောင်းလဲဖို့လိုတယ်လို့နယူးယောက်အခြေစိုက်မြန်မာအမေရိကန်ဆေးပညာအသင်းကတိုက်တွန်းခဲ့တာဖြစ်ပါတယ်2023ခုနှစ်နောက်ပိုင်းကျရင်ပြင်သစ်နဲ့ဒိန်းမတ်အခြေစိုက် World Federation for Medical Education ဆေးပညာအဖွဲ့နဲ့အမေရိကန်အခြေစိုက် FAIMER ဆေးပညာသုတေသနအဖွဲ့တွေကသတိမှတ်ပြုထားတဲ့ဆေးတက္ကသိုလ်ကဘွဲ့ရဆရာဝန်တွေကနိုင်ငံတကာမှာအသိမှတ်ပြုတော့မှာမို့မြန်မာနိုင်ငံရဲ့ဆေးတက္ကသိုလ်တင်ယိုးညွှန်းနှန်းတွေကိုအမြန်ဆုံးပြန်လည်ပြုပြင်လုပ်ဆောင်ဖို့လိုနေပြီလို့မြန်မာအမေရိကန်ဆေးပညာအသင်းရဲ့တိုက်တွန်းချက်ကိုအသင်းရဲ့ဒုဥက္ကဋ္ဌဒေါက်တာဒေါ်မြတ်မြတ်မွန်ကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်အကြံပြုခဲ့တာဖြစ်ပါတယ်။
World Federation for Medical Education Foundation for Advancement of International Medical Education and Research for Facilitation ရဲ့တိမပြုတ်တဲ့ဆေးတက္ကသိုလ်ဟောင်းလို့ရှိရင်2023ခုနှစ်ကစပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ဆေးတက္ကသိုလ်ကဘွဲ့ရတဲ့ဆရာဝန်တွေကိုနိုင်ငံကအတိမပြုတ်တဲ့ဆေးကိုရောက်တော့ပါဘူး။ဆိုဒီကကကျောင်းတွေကိုအကုန်လုံးဆေးလေးသက်သွေအကုန်လုံးကိုဒီနိုင်ငံကစံချိန်နဲ့ညီတဲ့အသိပြန်လုပ်ပါ2023ခုနှစ်ကကျမတို့ကဆိုတော့အဲ့လိုအတွက်ကို
ဒေါက်တာစုကြည်ကတော့နိုင်ငံခြားရောက်နေတဲ့မြန်မာဆရာဝန်တွေရဲ့လိုအားကိုသူတို့အစိုးရကလူလာကြောင်းဆရာဝန်တွေစေတနာဝန်ထမ်းလာလို့နိုင်အောင်လို့အစိုးရကအစီအစဉ်တွေပြင်ဆင်လှုပ်ဆောင်နေကြောင်းရှင်းပြသွားပါတယ်။ဒါတို့ကလည်းဆ
က်သွားတဲ့ဆရာဝန်တွေလိုအားကိုကျွန်တော်တို့ပြည့်စုံပါတယ်။အဲ့တော့ပေးနိုင်တဲ့လိုအားနဲ့ကျွန်တော်တို့လိုအပ်တဲ့လိုအားနှစ်ခုကိုပြင်ဖို့အဲ့လိုအစီအစဉ်ကိုလုပ်ဖို့ဆွေးနွေးထားပါတယ်။ပြီးတော့ကျွန်တော်တို့လူအပိတ်နေဆောင်များတနည်းကိုတလားလားလာပြတ်လို့ဒီစမာလုပ်နေတာလေတီချီဘက်ကလုပ်နေတာလားဒဲကိုလူအနေနဲ့တောင်းပြီးဒီမှာတလားတလားလားဆိုတော့လူအပိတ်နေလူအပိတ်နေအဖြစ်အဲ့ဒီဆောင်မင်းတို့လက်ကိုစုံစမ်းပေးရရောက်ထားပါတော့သူတို့လည်းချွင်ပြီးပေးရရောက
်မြန်မာနိုင်ငံစစ်တပ်ကတူတွေကလက်ရှိကျင့်သုံးနေတဲ့တင်ယိုးညွှန်းနှန်းတွေဟာခင့်နဲ့မလျော်ညီတော့တဲ့အတွက်ဒါကိုအချိန်မီပြုပြင်ပြောင်းလဲဖို့လိုကြောင်းNLD အစိုးရကိုအကြံပြုခဲ့သူတူကတော့ကနေဒါနိုင်ငံအက်မွန်ဆန်စစ်တပ်ကတူကကတိကတူဖြစ်သူဒေါက်တာဒေါခင်စောင်းဝင်းမဲ့ဖြစ်ပါတယ
်။ဟိုးတကယ်ကိုဟိုစပေါ်ပထမနှစ်ဆေးကျောင်းသားဘဝကအဲ့ဒီကစတဲ့ဒီ curriculum ဒီသင်ယူညွှန်းနှံကိုတိကျခိုင်မာအောင်ကျမတို့နိုင်ငံတကာစံချိန်လဲမှုအောင်လို့တကယ်ကိုပြုပြင်ဆွဲနေပါတယ်။ဒီမှာဆွဲလဲဆွဲနိုင်တယ်ပညာရှင်တွေလည်းရှိတယ်အဲ့လိုမျိုးဒီတင်ယွညွန်းနှံကိုဆွဲလိုက်ပြီးပြီဆိုလို့ရှင်ကျမတို့ကဘာမှစိတ်ပူစရာမလိုတော့ဘူးဒီမှာတင်ယွညွန်းနှံရှိတယ်ဓာရီနိုင်ပြရမယ်အချိန်ပြရမယ်အဲဒီခေါင်းစဉ်တွေကတော့မတင်မဖြစ်ចောင်းသားတွေကမတိမဖြစ်သင်သိရမယ်ခေါင်းစဉ်တွေအဲပြီးတော့တခါသူတို့ရဲ့အတွေးခေါ်တွေကိုဒီဟိုအလွတ်ချက်တဲ့အတွေးခေါ်ပညာရေးစနစ်ကနေပြီးတော့ critical thinking လို့ခေါ်တဲ့စဉ်းစားတွေးခေါ်ချိန်ဆနိုင်တဲ့အလေးအကျင့်လေးလေ့ကျင့်ပြီးတော့ကျမတို့ဒီ curriculum ကိုပြင်လိုက်မယ်ဆိုလို့ရှိရင်ဒါရေးရှည်မှဘာမှထပ်ပြီးတော့စိတ်ပူစရာမလိုတော့ဘူးဟိုနိုင်ငံတကာစံချိန်နဲ့ပြန်ပြီးတော့တတ်မှတ်ဖို့လိုတယ်လို့အင်္ဂဥတင်နဲ့တွေ့တဲ့အချိန်မှာအကြံပြုခဲ့ပါသေးတယ
်။တချိန်ကမြန်မာနိုင်ငံဆေးတက္ကသိုလ်အတွက်ဆရာဝန်တွေကိုနိုင်ငံကအတိအမှန်ပြုကြတယ်လို့စေကုသကွင်လည်းပြကြပြီးမြန်မာပြည်ရဲ့စေသိပ်ပံပညာဟာစေအစိုးရအဆက်ဆက်လက်ထက်မှာအိန္ဒိယနိုင်ငံတွေထက်နှိမ့်ကျလာခဲ့တာကြောင့်ဒါကိုပြန်လည်မြှင့်တင်ဖို့လိုတယ်လို့ပညာရှင်တွေကြားဝေဖန်နေကြတာဖြစ်ပါတယ်